ရခိုင်ပြည်နယ်အမ်းမြို့နယ်22မိုင်ခန့်ကွာဝေးတဲ့တရုတ်မြန်မာရှေးနံနဲ့တဘာဝဓာတ်ငွေပိုက်လိုင်းဖြတ်တန်းရာဂျားစခန်းတစ်ခုမှာပြီးခဲ့တဲ့ဇန်နဝါရီလကတရုတ်အလုသမားတွေနဲ့မြန်မာအလုသမားတွေကြားရုံးရင်းဆန့်ခတ်မှုဖြစ်ပြီးနှစ်ထပ်အဆောင်တစ်ခုမီးရှို့မှုဖြစ်ခဲ့ပါတယ်။ဒီအတွက်ချင်းတိုင်းရင်းသားမြန်မာအလုသမား18ဦးကိုမီးရှို့မှုပုံမှအပါအဝင်ပုံမှ3ခုနဲ့တရားစွဲဆိုခဲ့ပြီးမတ်လ10ရက်နေ့ကရုံးတင်စစ်ဆေးခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းထောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်အမ်းမြို့နယ်22မိုင်ခန့်ကွာဝေးပြီးအန်းတောင်အုပ်စုတောင်စောက်ရွာကသဘာဝတန်ခွေပိုက်လိုင်းဖြတ်တန်းရာဂျာစခန်းတစ်ခုမှာပြီးခဲ့တဲ့ဇန်နဝါရီလကတရုတ်လူသမားတွေနဲ့မြန်မာလူသမားတွေရုံးရင်းဆန့်ခတ်မှုဖြစ်ပွားခဲ့တာပါ။ဒီဖြစ်ပွားမှုမှာမြမရေနံနဲ့သဘာဝတန်ခွေစီမံကိန်း�ဦးစီးအရာရှိတဦးကတရားလိုလုပ်ပြီးသိန်း1600ကျော်တန်ဖိုးရှိတဲ့ပစ္စည်းများမိလောင်ပျက်စီးသွားတယ်ဆိုတဲ့ဆွဆွဲချက်နဲ့မြမအလုပ်သမားတွေကိုပုံမှန်3ခုနဲ့တရားစွဲခဲ့ပါတယ်။မတ်လ10ရက်နေ့မှာတော့တရားရုံးမှာစတင်စစ်ဆေးခဲ့ပါတယ်။အလုပ်သမားတွေနဲ့ပတ်သက်ပြီးအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကတော့အမ်းမြို့နယ်တရားရုံးမှာစတင်စစ်ဆေးခဲ့တဲ့အခါမှာတော့တရားခဏ်နေအဖြစ်ဆွဆွဲခံရသူတွေဟာညမနှိမ့်ဆက်တာကြောင့်မီးရှို့တာလို့ထွက်ဆိုခဲ့ရတယ်လို့ဆိုပါတယ
် MOG နဲ့ဒီ YNJG တရုတ်ရင်းနှံပိုင်တဲ့ကုမ္ပဏီတို့ပူးပေါင်းလုပ်ဆောင်တဲ့နေရာပေါ့လေနော်စိတ်ပေါင်း1625ဘိန်းပြစီဆုံးရှုံးသွားတယ်ဆိုပြီးတော့ကုမ္ပဏီထုတ်ဝင်းကတည်လုံပြီးတော့ဆွဲရမှုဖြစ်တာပေါ့ပုံမှန်ကသုံးခုက450နဲ့ညောင်436ပါလို့တော့ညောင်တိတိလေးပေါ့အဲ့ဒီကုနေပတ်သက်ပြီးတော့မင်းတို့ကအမျိုးနဲ့တရားရုံးမှာတရားလူကိုအမှုစာဖြစ်တဲ့ဆိုရင်ကိစ္စပေါ်ပေါက်တယ်။အဲစီဝရောင်ကဘေးရနဲ့ဝန်းခတ်ထားတယ်။ကြောက်ကြိုင်ဆိုင်တန်းစီတို့ဝန်းခတ်ထားတယ်။အဲစီဝရောင်ကလည်းဒီအမိုးအကာနဲ့ပော့ပိတ်ထားတဲ့စီဝရောင်ပဲ။အဲ့ဒီလိုရောမိရှုဒီဘက်မှာလူမမာတွေနဲ့စကားများတဲ့ဟိုသူကလူချင်းနေလို့တစ်ဖက်ကလည်းအဲ့မှာမိစလောင်ပြီးအဲ့မှာမိကူးဆက်လောင်သွားတဲ့ရှုပ်ရှိရဲ့ဒါပေမဲ့လူမမားတွေနဲ့သူတို့နဲ့အပြန်လာဖြစ်ဖြစ်အဆောင်ကတော့မီးမလောင်ဘူးပေါ့နော်အဲ့တော့ဒဲဒုတ်တင်နဲ့ပြစ်ပုတ်ထားတဲ့ဒီဓာတ်ပုံနဲ့မတန်းတင်ရိုက်ထားတဲ့ရဲရဲရိုက်ထားတွေရရှိရဲအဲ့တော့ဘယ်သူမီးရှို့တယ်ဆိုတာကိုသိကြမသိဘူးဒါအဲ့မှာကလေးတွေကိုမေးကြည့်တဲ့အခါမှာလည်းသူတို့ကိုညှင်းမနှိမ့်ဆက်လို့ဆွဲဆိုရတယ်ဆိုတာသူတို့ကလမ်းပြီးတော့တရားခွင်ရှေ့မှာလမ်းပြီးတော့ဟုတ်တယ်ကျွန်တော်တို့နှိမ့်ဆက်ပြီးတော့ဆွဲဆိုခိုင်းတယ်လက်ဖက်တွေထိုးခိုင်းတယ်အဲ့တော့ကျွန်တော်ထွက်ဆိုပြရပါတယ်ဆိုပြီးတော့ဒီအဲ့ဆက်ကွန်တွေရောအကုန်လုံးထပြောတယ်
ဇန်နဝါရီလ26ရက်နေ့ကရုံးရင်းဆန့်ခတ်ဖြစ်ပွားစဉ်မှာမြန်မာနဲ့တရုတ်လူသမားအနည်းဆုံး60ခန့်ကရန်ဖြစ်ခဲ့ကြတာဖြစ်ပြီးအဆောင်ကိုဂဲလုံးတွေနဲ့ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဒီနောက်ရန်ဖြစ်တဲ့အဆောင်နဲ့အနည်းငယ်လမ်းနဲ့ခြံစည်းရိုးခတ်ပြီးတော့ပိတ်ထားတဲ့စီမံကိန်းရဲ့အဆောင်တစ်ခုမီးလောင်ပျက်စီးခဲ့ပါတယ်။အဲ့ဒီမီးလောင်မှုကိုတော့ချင်းတိုင်းရင်းသားမြန်မာလူသမားတွေကမီးရှို့တာဖြစ်တယ်ဆိုပြီးဆွဆွဲခဲ့တာပါ။ဒီမီးရှို့မှုနဲ့ပတ်သက်လို့တရားခဏ်နေဘက်ကညင်းဆိုခဲ့တဲ့အတွက်တရားလိုဖြစ်တဲ့ဦးစီးအရာရှိကိုမေးခွန်းထုတ်ခဲ့တယ်ဆိုပြီးတရားခဏ်ဘက်ကရှေ့နေကြီးဦးအောင်သိန်းကဆက်ပြောပြပါဗျာ
။ခင်ဗျားတို့ရှင်းပြရင်းပြလို့လို့မီးရှို့ရဆိုရမဖြစ်နိုင်ဘူးလားလို့ကျွန်တော်မေးရခါကြ။မဖြစ်နိုင်ပါဘူးလေ။ဒီမှာအဲ့လိုဖြေတာပေါ့လေ
။မီးလောင်ပျက်စီးမှုတွေအတွင်းကွန်ပျူတာများမီးခံတက်တာများဓာတ်ဆီသုံးလောင်ကန်များဆက်ပစ္စည်းများကာလတန်ဖိုး3600ကျော်ဖို့နှစ်နာမှုရှိခဲ့တယ်ဆိုပြီးတရားလိုဘက်ကတရားရုံးမှာထွက်ဆိုခဲ့တာပါ။မြမရေနံနဲ့တဘာတောင်းဝေစီမံကိန်းကအတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဖမ်းဆီးခံထားရတဲ့အလုသမား18ဦးထဲမှာအသက်18နှစ်အရွယ်ကနေအသက်32နှစ်ကြားလူငယ်တွေပါဝင်ပြီးသူတို့တွေဟာမကွေးတိုင်းငဖဲရွာကချင်းတိုင်းရင်းသားများဖြစ်ကြတယ်လို့ဆိုပါရယ်။တရုတ်နိုင်ငံက CNPC လို့ခေါ်တဲ့တရုတ်အစိုးရပိုင်းတရုတ်အမျိုးသားရေနံကော်ပိုရေးရှင်းကနေအကောင့်ထဲပေါ်ဆောင်ရွက်နေတဲ့တဘာဝတန်ခွေစီမံကိန်းဟာအမေရိကန်ဒေါ်လာတန်ပေါင်းများစွာကုန်ခံပြီးဆောက်လုပ်နေတဲ့စီမံကိန်းဖြစ်တယ်လို့ဒီစီမံကိန်းနဲ့ပတ်သက်လို့စတင်ကောက်ကွက်မှုတွေကလည်းရခိုင်ပြည်နယ်တွင်းမှာဖြစ်ပေါ်ခဲ့ပါတယ်ရှင်။